အယတာအစိုးရလက်ထက်ကလေးစစ်သားပပျောက်ရေးလှုပ်ဆောင်ချက်တွေဟာအရင်ကတည်းကစာရင်ပိုးပြီးခိုင်မာအကောင်လာတယ်လို့ကလေးစစ်သားပပျောက်ရေးလှုပ်ရှားသူတွေကပြောပါရယ်ဒါပေမဲ့စီးရေးပဋိပက္ခတင်းမာနေစေတိုင်းရင်နယ်မြေတွေမှာတော့ကလေးစစ်သားအတင်းအဓမ္မစုဆောင်မှုတွေရှိနေစေဖြစ်တယ်လို့ဆိုပါရယ်မဆုမုံကဆက်ပြောပြပါမယ်ရှင်
မြန်မာနိုင်ငံမှာအရွယ်မရောက်သေးတဲ့ကလေးတငယ်လေးတွေကိုတက်မတော်ထဲမှာစစ်မှုထမ်းမှုစုဆောင်တာတာဝန်ပေးခိုင်းစေတာမျိုးတွေမရှိစေဖို့ကလေးစစ်သားပပျောက်ရေးစီမံချက်အနေနဲ့ကုလသမဂ္ဂ INGO အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူအစိုးရတက်မတော်တို့ကပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ် NND ဦးဆောင်တဲ့အရတအစိုးရလက်ထက်မှာတော့အရွယ်မရောက်သေးတဲ့ကလေးတငယ်လေးတွေကိုစစ်မှုထမ်းခြင်းမှာကာကွယ်တားဆီးရေးထိန်းသိမ်းရေးကော်မတီကိုသမရဦးထင်ကျော်အမိန့်နဲ့ပြီးခဲ့တဲ့နှစ် 2016 မေလကဖွဲ့စည်းခဲ့ပြီးကလေးစစ်သားပပျောက်ရေးလှုပ်ဆောင်နေပါတယ်ဒီကော်မတီမှာတော့ကာကွယ်ရေးဝန်ကြီးဌာနစစ်ဥပဒေချုပ်ယုံပြည်ထရေးစီရေးချုပ်ယုံတက်မတော်လေးကျေးရေးအရာရှိချုပ်ယုံစတဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေပါဝင်ပါတယ် NND ဆိုရလက်ထက်မှာကလေးစစ်သားပပျောက်ရေးလှုပ်ဆောင်ချက်တွေဟာအရင်ကထက်စာရင်ပိုပြီးအကောင်းလာတယ်လို့ကလေးစစ်သားပပျောက်ရေးလှုပ်ရှားသူတွေကပြောပါတယ်ကလေးစစ်သားအတရားဓမ္မစုဆောင်းတာရပ်တန့်သွားအောင်ဆောင်ရွက်နေတာတွေနဲ့ပတ်သက်လို့ကလေးစစ်သားပပျောက်ရေးဒီဇိုင်းမဲ့မဲ့လှုပ်ရှားဆောင်ရွက်ခဲ့သူ Equality မြန်မာညီမျှချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါတယ
်တက်တွေးမှရောက်နေတဲ့ကလေးတွေကိုပြန်လဲတက်ထဲကနေပြန်လဲခေါ်ထုတ်တာတွေနောက်တစ်ခါမိသားစုနဲ့ပြန်လဲပြီးတော့အသားကျအောင်ပြန်လဲပို့ဆောင်တဲ့ reintegration process တွေကတော့အရင်ကထက်အားကောင်းလာတာရှိပါတယ်ကလေးစစ်သားအသုံးပြုမှုတိုင်ကြားမှုတွေကအရင်ကထက်တော့ညော့လာတယ်အထူးသဖြင့်စစ်တပ်ထဲမှာအကြောင်းမျိုးမျိုးကြောင့်ရောက်နေတဲ့တက်မကြီးတဲ့ကလေးတွေကျွန်တော်သက်ဆိုင်ရာတာဝန်ရှိတဲ့လူပြောလို့ရှိရင်ထုတ်ရတာလွယ်လာတယ
်အစိုးရအနေနဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာဖွဲ့စည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ချက်တွေဟာပို့ပြီးတော့မှစနစ်တကျဆောင်ရွက်လာနိုင်တဲ့အနေအထားရှိပေမဲ့လို့စီရေးတင်းမာနေတဲ့တိုင်းရင်းဒေသတွေနဲ့လက်နက်ကိုင်အဖွဲ့တချို့မှာကလေးစစ်သားအတရားအမှစုဆောင်းတာတိုက်ပွဲတွေမှာအသုံးပြုနေတာတွေကိုလှုပ်ဆောင်နေတဲ့အနေအထားဖြစ်တယ်လို့လည်းဦးအောင်မျိုးမင်းကပြောပါတယ
်သူတို့ပြန်လည်ပြီးတော့နေရာချထားလို့ဆောင်တာကတော့ ILO နဲ့ Save the Children World Vision အဲ့ဒီလိုမျိုး INGO အဖွဲ့တွေရဲ့ပူးပေါင်းမှုတွေရှိတဲ့အတွက်သူတို့ကအရင်ကထက်ပုံမှုပြီးတော့စောင့်ရှောက်နိုင်မှုရှိလာပါတယ်ဒါပေမဲ့တစ်ဖက်မှာကျွန်တော်တို့ဘာတွေရှိလဲဆိုလို့ရှိရင်လက်နက်ကိုင်တပ်ဖွဲ့တွေကြားထဲမှာကလေးစစ်သားအသုံးပြုမှုကကျွန်တော်ဆက်လက်ရှိနေတုံးပဲအခုလိုမျိုးကျွန်တော်တို့အပြစ်ခတ်ရဆဲရေးမရဘဲနဲ့ဆက်လက်တိုက်ပွဲလှုပ်ဆောင်နေတဲ့အဖွဲ့ဒီမှာဆိုရှင်ကလေးစစ်သားတွေကိုစင့်ခေါ်မှုတွေတုံ့ပြုမှုတွေအရင်ကတည်းကပုံမတိုးလာတယ်ဆိုတော့တည်င်းပို့ချက်တွေကျွန်တော်ရရှိနေတယ်အပြစ်ခတ်ရဆဲပြီးတဲ့ကလေးတွေကိုဘယ်လိုမျိုးပြန်ပြီးတော့ကျွန်တော်နေရာပြန်ချထားမလဲဆိုတော့အကြောင်းအရာကငင်းငယ်ရေးဆွေးနွေးပွဲမှာပါပေမဲ့တကယ်တမ်းအကောင့်ထဲပုံနိုင်မှုအများအားနည်းနေတော့မရှိပါသေးဘူးခင်ဗျာ
စစ်တပ်ကနေပြန်လဲအနှံလာတဲ့ကလေးစစ်သားလေးတွေကိုမိဘရင်ခွင်ပြန်လဲအနှံတာလူမှုဘဝပြန်လဲထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေတာတွေနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးပြန်လည်နေရာချထားရေးဝန်ကြီးဌာနလူမှုဝန်ထမ်းဦးစီးဌာနကခိတ္တညွှန်ကြားရေးမှူးချုပ်ဒေါက်တာဆန်းဆန်းအေးက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်။ကျွန်တော်ကနေပြီးတော့ဆွဲအပ်လာတဲ့ကလေးစစ်သားတွေရှိပါတယ်ရှင်။အဲဒီမှာကျွန်တော်တို့အဖွဲ့ဖွဲ့ထားပါတယ်။အဲဒီအဖွဲ့မှာကျတော့ကျွန်တော်တို့ကပြန်လည်ထူထောင်ရေးလုပ်ငန်းကိုဥက္ကဋ္ဌကလူမှုဝန်ထမ်းဦးစီးဌာနပုံညွှန်ကြားမှူးချုပ်ပါကျမတို့လက်ခံရရှိတဲ့ကလေးတွေကိုကြတော့ကလေးရဲ့နေရာလိပ်စာစသဖြင့်ပေါ့သူတို့ရဲ့ ID တွေပေါ့နော် identification တွေယူပါတယ်ဤပညာရေးချင်းယူပါတယ်ပြီးတော့သူတို့ရဲ့ရွာပြန်ရောက်သွားလို့ရှိရင်ဆောင်ရွက်လိုတဲ့လုပ်ငန်း livelihood ပေါ့နော်သူရဲ့အတက်မွေးဝမ်းကြောင်းအတက်ပညာတစ်ခုကိုသင်ကြားပေးဖို့အစီအစဉ်တွေလုပ်ပါတယ်အဲ့ဒီအစီအစဉ်တွေကိုကလေးနဲ့အကြီးလေဆွေးနွေးပါတယ်ရှင်ဆွေးနွေးပြီးတော့စာရွက်ထံနေရာကိုပြန်ပြီးတော့ပို့ပေးပါတယ
်တက်တွေးမှာတော့အတက်မပြည့်သေးတဲ့ကလေးတငယ်တွေကိုနီးလန်းမမှန်ပဲခေါ်ယူစုဆောင်ခဲ့တဲ့တက်မတော်သားတချို့ကိုစစ်စည်းကမ်းနဲ့အညီအေးအေးယူဆောင်ရွက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းကိုလည်းအစိုးရတစ်လက်ထက်ကာကွယ်ရေးဝန်ကြီးဌာနရဲ့တနစ်စာလှုပ်ဆောင်ချက်သတင်းစာရှင်းလင်းပွဲမှာလည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာအရွယ်မရောက်သေးတဲ့ကလေးတငယ်တွေကိုတက်တွဲမှာစုဆောင်တာတာဝန်ပေးတာလုံးဝမရှိသေးတော့ဘူး2012ခုနှစ်တုန်းကကုလသမဂ္ဂနဲ့မြန်မာနိုင်ငံအစိုးရတို့ကြားသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါမြန်မာနိုင်ငံရဲ့ဥပဒေတွေအရခွင့်ပြုမထားတဲ့တက်တွဲစုဆောင်ခံထားရသူကလေးစစ်သားတွေကိုတက်မတော်ကလည်းစီးစစ်ပြီးတော့ပြန်လဲထွက်ခွာခွင့်ပေးပြီးမိဘလက်ထံပြန်လဲအနှံပေးနေပါတယ်ချိန်ထဲမှာပဲတကယ်လို့မိမိတို့ရဲ့ဒေတာပတ်ဝန်းကျင်မှာအရွယ်မရောက်သေးတဲ့ကလေးတငယ်တွေကိုစုဆောင်နေတာကိုသိရှိတယ်ဆိုရင်ဖုန်းနံပါတ် 3946116031 3946116031 နဲ့စာတိုက်တက်တာနံပါတ် 609 ကိုဆက်သွယ်ပါလို့ကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေဖြစ်တဲ့ Save the Children War Vision တို့ကလည်းပြည်သူတွေကိုတိုက်တွန်းနှိုးဆော်ထားပါတယ်ရှင်